ဒီကနေ့ NLD ကနေထုတ်တင်လိုက်တဲ့ကိုယ်စားလှယ်လောင်းစည်းရုံးတွေအရနာမည်ကြီးသူတွေဖြစ်တဲ့88ကကိုကိုကြီးဒေါက်တာအောင်သူဒေါက်တာညိုညိုတင်မန်နီမိုလိုင်းနဲ့88ကမမီမီတို့ရွေးချယ်ခြင်းမခံရပါဘူး။စည်းရုံးအရ88ကကိုပြုံးချိုသားရွေးခံခဲ့ရပါတယ်။ရွေးချယ်ခံရသူတွေမှာအရင်ဖာစာပလာကဥပါစွေရဲ့သားဦးနေဖူးပါစွေကပပန်းပြည်သူလွတ်တော်အမတ်အနေနဲ့ဝင်ရွေးခံခဲ့ရပြီးစိန်နန်းတော်ရတနာရွှေဆိုင်ပိုင်ရှင်ဒေါက်တာတသက်ခိုင်လည်းတကုံမြို့နယ်ပြည်သူ့လွတ်တော်အမတ်အနေနဲ့ရွေးခံခဲ့ရပါတယ်။ရွေးချယ်မှုနဲ့ပတ်သက်ပြီးဗဟိုကော်မတီဝင်ဦးထွန်းထွန်းဟိန်ကအခုလိုပြောဆိုလိုက်ပါတယ်။
ဆက်ဆက်ချင်းမှမဟုတ်ပါဘူး။ဘယ်သူဖြစ်ဖြစ်ရှောက်လို့ရပါတယ်ခင်ဗျာ။ပုံမှန်ကိုကျွန်တော်တို့ကမြို့နယ်ကနေစီစစ်ပါတယ်ခင်ဗျာ။မြို့နယ်စီစစ်ပြီးတော့သူတို့ကຢာထားပါတယ်။ຢာထားတဲ့လူနဲ့အရန်ပြစ်ပေါ့နော်။အဲ့လိုအရန်ပြစ်မှမပါတဲ့လူတွေလည်းကျွန်တော်တို့ဘယ်သူ့ဟာလဲဆိုလို့ချင်းကျွန်တော်တိုင်းနယ်ပြည်နယ်ကိုပို့ရပါတယ်ခင်ဗျာ။အဲ့ဒီကနေတော့တခါစီစစ်ပြီးတော့မှတခါတဲ့ဘူရလဲဆိုရင်ဘူအောင်နိုင်ကြီးပို့ရပါတယ်ဘူအောင်နိုင်ကြီးကမှစီစစ်ပြီးတော့ပညာရှင်ပြီးတော့ဘူလုံးဆောင်ဖွဲ့ကိုရောက်လာပေါ့ဘူလုံးဆောင်ဖွဲ့ဆုံးဖြတ်ချက်ကနောက်ဆုံးဆုံးဖြတ်ချက်ဖြစ်ပါတယ်ခင်ဗျာ
ဒီပြင်ကိုယ်စားလှယ်ရွေးချယ်မှုနဲ့ပတ်သက်ပြီးထားရှိတဲ့စီးမြင့်အပေါ်ဗဟိုကော်မတီဝင်ဦးထွန်းထွန်းဟိန်ကခုလိုပြောပါတယ
်ကျွန်တော်တို့ကတေးချာချာဖိတ်တယ်ဆိုတဲ့လူတွေလည်းရှိပါတယ်တချို့ကလည်းပညာရှင်ဆိုပြီးတော့သူတို့လာတင်တာလည်းရှိပါတယ်အဲတေးချာဖိတ်တဲ့လူဒီဘုံမှာဒီကျွန်တော်တို့နေရာအတွက်ကြောင်းစီစဉ်ပေးရတာပေါ့ဒီနေရာတစ်ခါကျတော့ကျွန်တော်တို့ဒီအောက်ကမျိုးပြောအဲ့နေရာတွေကိုတက်လာနေတာရှိပါတယ်ခင်ဗျာအဲ့တော့ကျွန်တော်ညီမပြန်ရှာပေးရတယ်နေရာတိုင်းနဲ့ကျွန်တော်တို့ဒီဥစ္စာဒီဘက်အောက်ကဥစ္စာတွေအဆင်ပြေပါမလားဆိုပြန်စဉ်းစားရတယ်ဒီလိုလို့ရှိတာပေါ့ခင်ဗျအဲ့တော့တချို့နေရာတွေကကျွန်တော်ဟိုခဏအရာကြီးဆိုင်းထားရတာလေးရှိမှာပါ
2015မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဝင်ရောက်အရွေးခံဖို့ဖိတ်ခေါ်တာသူ၁၀ရောက်နေပါစီကြောင်းဒီလူတွေထဲမှာရန်ကုန်တက္ကသိုလ်ပါမောက်ခဒေါက်တာအောင်သူပါကြောင့်ဦးထွန်းထွန်းဟိန်ကပြောခဲ့ပေမဲ့ရန်ကုန်တိုင်းဒေသကြီးမှာပါဝင်ရှင်ပြိုင်ဖို့ထုတ်ပြန်လိုက်တဲ့စည်ရင်းတွေထဲမှာတော့ဒေါက်တာအောင်သူမပါဝင်ခဲ့ပါဘူးဒါနဲ့ပတ်သက်ပြီးဦးထွန်းထွန်းဟိန်ကအခုလိုပြောပါတယ
်ဟုတ်ကဲ့ဒေါက်တာအောင်သူမပါဘူးဒေါက်တာအောင်သူရဲ့ရှောက်ရမတွေ့လို့မလို့ဘာမှမဟုတ်လို့ရှိလို့ရှိရင်ကျွန်တော်တို့ကစောင့်နေကြလားတချို့ဆက်ပြီးထွက်ပြန်ရှိရရှိပါတယ်လို့ပြော
ညောင်မြပြည်သူလွတ်တော်ကိုယ်စားလှယ်ကနေကြုံပြောတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်အနေနဲ့ပြောင်းလဲရွေးခံမဲ့ဦးမန်းကျော်နီကတော့သူပြောင်းရွှေ့ရွေးကောက်ခံရမှုအပေါ်ခုလို့ပြောပါတယ
်ကျွန်တော်ကမြောင်းမြောင်းကတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်အခုကျွန်တော်ပြိုင်မဲ့ဟာကျုံပြောမှာတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်အနေနဲ့ပြိုင်မှာပါကြာကတော့ကျွန်တော်ရဲ့ဌာနအရကျွန်တော်မိသားစုလည်းကျုံပြောမှာအနည်း40လောက်နေခဲ့တယ်လေမြောင်းမြောင်းသွားတဲ့ခါကျတော့အမျိုးမျှမှာသွားနေရတယ်။နောက်တော့မှအိမ်လည်းမရှိဘာလည်းမရှိဆိုတော့ဒါလည်းကိုကြီးစားကြီးပေါ့လေကျွန်တော်အိမ်ကိုကျွန်တော်ပြန်ပြီးတော့ကျွန်တော်မျိုးနယ်မှာကျွန်တော်ပြန်နေတယ်ဆိုတာအဲ့ဒါတဘောကမကြောက်ဘူ
း။စကိုင်းတိုင်းကိုစားပြုအမျိုးသားလွတ်တော်ကနေတိုင်းဒေသကြီးလွတ်တော်ကိုပြောင်းလဲလိုက်တဲ့ဒေါက်တာမြင့်နိုင်ကလည်းခုလိုပြောပါတယ်
။ကျွန်တော်ကတိုင်းဒေသကြီးဆင်းပါတယ်။တချို့မဲဆန်နေနေနှစ်ပါ။ကျွန်တော်ကစကိုင်းတိုင်းဥက္ကဋ္ဌလေဒီမျိုးနယ်တိုင်းရဲ့ NLD ပေါ်မှာကျွန်တော်မှတာဝန်များရှိတယ်လေ။ဒီရက်နေ့ကလွတ်တော်မှာကျွန်တော်တို့မျိုးသားလွတ်တော်သွားရင်နေပြည်တော်မှာဒီနှစ်ကို9-10လောက်သွားနေရတာကို party လုပ်ငန်းတွေလှုပ်ဆောင်နေတဲ့အတွက်ကျွန်တော်ဒီမှာနေတာပါကျွန်တော်164နှစ်ကျတဲ့ကျွန်တော်တို့ကရှိုးမှာဘိုးဘွားကြီးတာမရှိသေးတဲ့အတွက်ဒီဒီမင်္ဂလာဘိုးဘွားကြီးတာကိုထူထောင်နေပါတယ်အခုတော့ဘွားဆောင်ဆောက်ပြီးပါပြီကျွန်တော်တို့တောက်ဆောက်ရတယ်ရှိပါသေးအဲ့ဒီမှာပဲကျွန်တော်နေရင်းနဲ့ဘိုက်တာလုပ်ငန်းနဲ့အကုန်ဆုံးနေတယ်ဆိုတော့ကျွန်တော်ဘိုက်တာတကူထူထောင်နေပါတယ်အားလုံးကိုနိုင်နိုင်နည်းနည်းလုပ်နိုင်အောင်လို့ကျွန်တော်ရှိုးကိုကျွန်တော်တိုက်ပြတိုက်လို့တော့ကျွန်တော်ဆင်းခဲ့တာပါ
2015ခုနှစ်အထွေထွေရေကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေပါဝင်ရှင်ပြိုင်ဖို့အတွက်နေပယ်အသီးသီးကရှောက်ထားသူတွေနဲ့အရင်ပါတီဝင်များအပါအဝင်ရှောက်ထားသူ3,000နီးပါးရှိခဲ့ကြောင်းဒီထဲကနေအယောက်1,090ကိုရွေးချယ်ခဲ့ခြင်းဖြစ်ကြောင်းပါတီဗဟိုကော်မတီဝင်ဦးထွန်းထွန်းဟိန်က VOA ကိုပြောပါရယ်